အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာတရုတ်ကွန်မြူနတီပါတီရဲ့ဖိတ်ကြားချက်အရလာမယ့်အပတ်အတွင်းမှာတရုတ်ပြည်ကိုပထမဦးဆုံးအကြိမ်တွားရောက်ဖို့ရှိနေပြီးဒီခီးစင်မှာတရုတ်နိုင်ငံသမ္မတဝန်ကြီးချုပ်တို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ VOA တင်ဆက်ထောက်ကိုမိုးစော်ကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့အရင်ကအမေရိကဥရောပစတဲ့အနောက်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုများခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာနောက်အပတ်ဗုဒ္ဓဦးနေ့မှာအေရှင်ရဲ့ဖိတ်ကြားချက်အရအိန္ဒိချင်းတရုတ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုပြောပါတယ
်။အဲရက်ကနေပြီးတော့ဒီလပေါ့အဲရက်ကနေ14ရက်ဖိတ်ကြားကကွန်မြူနတီပါတီကဖိတ်ကြားပါ။အဲခီးစဉ်အတွင်းမှာတရုတ်သမ္မတရဲ့ဝင်းကျုံနဲ့ပြဖို့အစီအစဉ်ပါပါတယ်
ဒီခီးစဉ်နဲ့ပတ်သက်ပြီးအသေးစိတ်ပြောဆိုတာတော့မရှိပါဘူးဒီခီးစဉ်ဟာဒေါ်ဆန်းစုကြည်ဟာပါတီဥက္ကဋ္ဌအနေနဲ့ပထမဆုံးတွားရောက်တဲ့ခီးစဉ်ဖြစ်ပေမဲ့အရင်က NLG ဗဟုကော်မတီဝင်တွေနဲ့လူငယ်အဖွဲ့ဝင်တွေတရုတ်နိုင်ငံကိုအနည်းဆုံး5ချိန်လောက်တွားရောက်ခဲ့ဘူးတာဖြစ်ပါတယ်အရင်ခီးစဉ်တွေမှာအဓိကဆွေးနွေးပြစ်ခဲ့တာတွေကိုတော့ဦးညံဝင်းကအခုလိုပြောပါတယ
်ဘာသာ6ခါလောက်ရှိပြီသွားတဲ့အဲမှာကျွန်တော်လည်းတစ်ခေါက်သွားဘူးလေအဲ့ဒီလိုပဲကွန်မြူနတီပါတီဖိတ်ပါတယ်ဆိုကြတော့ကွန်မြူနတီပါတီရဲ့နိုင်ငံရေးရုံးတို့ဘာလို့မှကျွန်တော်တို့တွေ့ရပါတယ်ငါးဘွဲ6ဘွဲလောက်ရှိပြီးသွားတာကျွန်တော်သွားတဲ့အခေါက်မှာတော့ဒီနေသက်ဒေသအခြေအနေနဲ့ဟိုနှစ်ဖက်နော်ပူးပေါင်းဆောင်ရွက်ရင်နှစ်ဖက်အကျိုးရှိမယ်ဆိုတာမျိုးအာနောက်မူရင်းစေဝါလိုကိစ္စမျိုးအဲ့ဒါမျိုးတွေကိုပြောပြပါ
ဒေါ်ဆန်းစုကြည်တွားရောက်မဲ့အချိန်ဟာတရုတ်မြန်မာနယ်စပ်ဒေသကကိုကန့်စစ်ပွဲကြောင့်နှစ်နိုင်ငံဆက်ဆံရေးမှာအဖူးထစ်တွေရှိနေခြင်းနောက်တရုတ်စစ်တပ်ကနယ်စပ်ဒေသမှာအင်အားပြစီးရေးလေ့ကျင့်နေခြင်းနဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဗမာပြည်ကွန်မြူနတီပါတီရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးတန်ကြောင်းကအခုလိုတုံ့တက်ပြောဆိုပါတယ်
။အခုဟာကတော့ကျွန်တော်ဒီနိုင်ငံတင်းပြည်ဟာဗမာပြည်ကိုဆွေးရင်းနဲ့ပတ်သက်လို့အခြေခံကနေစပြီးတော့ဒီကိစ္စကတည်းကပြန်ပြီးလုပ်နေတယ်ကျွန်တော်မြင်ပါတယ်။အတူတူကျွန်တော်တမားပြည့်ဒီအတိုက်ခံဒီဆိုအဆောမဟုတ်ကြအရာစီကိုသူဆွေးပြီးနေတဲ့သဘောပေါက်လာတာတော့အချက်တစ်ခုရှိတော့ပါကြာတော့ပါလေ။ဒါပေမဲ့ဒီလက်တွေ့လုပ်တဲ့နေမှာလည်းအဖက်ဖက်ထောက်ထားနေရတယ်လို့ပါနေနေနောက်ကျနေခု MLD ဆိုလို့ရှိနေအရင်ကအဖွဲ့နဲ့သူဖိတ်ပြီးပါလေ။အခုတော့စမ်းစုလေးဒီကအဆင့်ပြည့်တဲ့ချိန်အဲ့ဒီလိုဖိတ်ကြလို့ဖြစ်မှာသူအစီအစဉ်ရှိရှိနဲ့လုပ်နေတယ်ကျွန်တော်အလိုက်မြင်ပါတယ်။
ဒီခီးစဉ်မှာမြန်မာပြည်အတွက်ဘလို့အကျိုးရလတ်တွေရနိုင်မလဲဆိုတဲ့အပေါ်မှာတော့ရဲဘော်ဖိုးတန်ကြောင်ကအခုလိုပြောပါတယ်
။တင်းကြီးဟာဒီစိတ်ကိုတူကြီးနဲ့ဒီလိုအဖွဲ့အစည်းတစ်ခုကြီးနဲ့ဆွေးနွေးတာကိုနိုင်ငံအတွက်ရောကိတာမျိုးတုံတိုင်းအခြေအနေမှာမလုပ်တော့ခင်ဗျ။အဲ့တော့အခုမြန်မာပြည်ရဲ့အခြေအနေမှာလည်းသူအဲ့ဒီဗမာနိုင်ငံကကမ်းလှမ်းနေတဲ့ဟာမျိုးအဲ့ဒီလိုအသေးစိတ်ပေါ်အောင်လို့မရှိဘူးလို့ထင်ပါကျွန်တော်ထင်တာကတော့ဒီပြည်ကတခုမြေတခုမြေအောင်လို့အတွက်ဘုမပြေအင်အားစုရဲ့အားလုံးကိုဆွေးနွေးရလို့ဒီဆင်ပါတယ်အစိုးရနဲ့လည်းလက်ရှိစိုးရိမ်မှုတွေဆွေးနွေးတယ်ဘုမပြေတခြားအစိုးရမဟုတ်တဲ့အင်အားစုတွေကိုဆွေးနွေးအဲ့ဒီရည်ရည်နဲ့လက်နေတာပါအဲ့တော့ဘုမပြေရဲ့အကျိုးစီးပွားဆိုတာကသူ့ရဲ့အကျိုးစီးပွားတဲ့သူအဓိကထားလို့တူပြီးပြောလို့မဖြစ်ပါဘူး
ပြီးခဲ့တဲ့ AB လအတွင်းကလည်းတရုတ်ကွန်မြူနတီပါတီရဲ့ဖိတ်ကြားချက်အရပြည်ထောင်စုကြက်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌပြည်ထောင်စုလွှတ်တော်နာရကသူရောဥရွှေမန်းဟာတရုတ်နိုင်ငံကိုတွားရောက်ခဲ့ပါတယ်။ဒီခီးစဉ်မှာသူရောဥရွှေမန်းဟာတရုတ်သမ္မတနဲ့တွေ့ဆုံပြီးနှစ်နိုင်ငံတိုးတက်ဖွံ့ဖြိုးရေးတင်းကျင်းအေးချမ်းရေးနဲ့နယ်စပ်ဒေသငြိမ်းချမ်းရေးကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။